မင်္ဂလာပါရှင်2024ခုနှစ်စက်တင်ဘာလ10ရက်တလင်းကွန်နေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ ကျမဆမ်မအောင်မှာဒီနေ့ညအစီအစဉ်မှာစစ်ကောင်စီကလာရှုံမြို့ကိုဘုံးထက်ကျဲတဲ့သတင်းပါဝင်နောက်ဆုံးရသတင်းတွေနဲ့နိုင်ငံတော်လေကြောင်းတိုက်ခိုက်မှုကြောင့်နှစ်လအတွင်းမှာလူ200ကျော်သေဆုံးနေရတဲ့အကြောင်းတွေကိုကြားမှာပါအခုရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်ကိုကန်တက်မတော် MNDA ထိန်းချုပ်ထားတဲ့လာရှုံမြို့ကအမတ်12ရက်ကွဲအားကစားကွင်းနဲ့စေဘောစကိုင်းဟိုတယ်တွေကိုစစ်ကောင်စီတပ်ကဒီနေ့မနက်4:00ခန့်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့မြို့ခံတွေကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်လူထိခိုက်မှုမရှိပေမဲ့အဆောက်အဦတချို့ထိခိုက်ပျက်စီးတယ်လို့မြို့ခံတအုပ်က RFI ကိုပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့ကလည်းလာရှုံမြို့အမှတ်9ရပ်ကွက်ကအာထကရှိစာတင်ကျောင်းနဲ့အနီးတစ်ဝိုက်ကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အဆောက်အုံတွေထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်စက်တင်ဘာလ6ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နံခမ်းမြို့ကိုစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့ကလေးနဲ့ကိုဝင်ဆောင်နဲ့အပါဝင်အရသာ73ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကစက်တင်ဘာ3ရက်နေ့တောင်ကြီးမြို့ခီးစင်မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေသိမ်းယူထားတဲ့နေမီတွေပြန်လည်ရရှိဖို့လိုအပ်တာတွေတုံ့ပြန်ဆောင်ရွက်သွားမယ်လို့ပြောပြီးနောက်ဒီလိုလေကြောင်းတိုက်ခိုက်တာတွေဆက်တိုက်ဖြစ်လာတာပါရှင်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့နယ်ကတဲခေါ်ရမကြီးရေရွာနဲ့အမှတ်354အမြောက်တရင်နေရာတွေမှာတန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့စစ်ကောင်စီတပ်တို့တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ TNL ကစက်တင်ဘာလ9ရက်နေ့မနေ့ကသတင်းထုတ်ပြန်လိုက်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းရဆောင်မြို့နယ်ကြောက်ကူဒေသကနေနောင်ချုံမြို့နယ်တွင်းကိုစစ်ကောင်စီတပ်ကစစ်အင်အားဖြည့်တင်းမှုအတွက်ထိုးစစ်ဆင်လာတာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့တာလို့ TNL ကပြောပါတယ်။တိုက်ပွဲဖြစ်ရာနေရာတွေကိုစစ်ကောင်စီတပ်ကလည်းလေကြောင်းကနေအကြိမ်20ကျော်တိုက်ခတ်ခဲ့ပြီးမနေ့ကတရက်သေးမှတင်ဘုံလုံးတရားနီးပါးကြေချခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါဗျ။ဒါအပြင်နောင်ချုံမြို့နယ်တောင်ခမ်းရွာမှာရှိတဲ့အမှတ်900နဲ့အမြောက်စကန်ကုကဲမှုဌာနချုပ်ကိုစစ်ကောင်စီတပ်ကလေကြောင်းကနေတဆင့်လက်နက်ခဲယံတွေဖြည့်တင်းခဲ့တယ်လို့လည်းဆိုပါတယ်ရှင်။ရခိုင်ပြည်နယ်ကွာမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီရဲ့ဒေသခံတွေအပေါ်ကုန်စည်တဲယူခွင့်ကန့်သတ်မှုတွေကြောင့်လည်းစားနေရိတ်ခါနဲ့ဆေးဝါးတွေပြက်လက်နေပြီလို့စပေးဒုက္ခတဲ့အရေးကူညီပေးနေသူတွေကဒီနေ့မှပြောပါတယ်။ဂွားမြို့နယ်နဲ့တဆက်တည်းဖြစ်တဲ့တန်တွဲမြို့နယ်တဲကစစ်ကောင်စီတပ်ရဲ့မောင်ရွှေလေးရေတက်စကန်ကိုအရခတ်တက်တော် A ကစတင်မာလ9ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။အဲဒီနောက်ဂွားမြို့နယ်ထဲမှာတိုက်ပွဲတွေပိုပြီးပြင်းထန်လာတာလို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေပြင်းထန်လာပြီးနောက်စစ်ကောင်စီကစံကိုအကန့်အသတ်နဲ့တဲခွင့်ပြုပေမဲ့စေဝါးတွေကိုလုံးဝတည်ယူခွင့်မပြုတော့ဘူးလို့စပေးဒုက္ခတဲ့အရေးကူညီပေးနေသူတဦးက RFI ကိုပြောပါတယ်စစ်ကောင်စီကဩဂုတ်လ28ရက်နေ့ကစလို့ AR တိုင်းငတိုင်းချောင်းမြို့နဲ့ရခိုင်ပြည်နယ်ကွားမြို့ကအဝင်ထွက်လမ်းတွေကိုပိတ်ထားပြီးစံအပါဝင်စားနိုင်ကတည်ယူခွင့်ကိုကန့်သတ်ထားတယ်လို့ဆိုပါတယ်ကွားမြို့နယ်ကတိုက်ပွဲတွေကြောင့်လူ3000ခန့်ဟာ AR တိုင်းကိုထွက်ပြေးတင်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်ရှင်မွန်ပြည်နယ်နဲ့ပဲခူးတိုင်းမှာစစ်ကောင်စီတပ်ရဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်စက်တင်ဘာလပထမပတ်အတွင်းမှာအရသာ3ဦးသေဆုံးသွားပြီး18ဦးဒဏ်ရာရတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ဝန်ကြီးဌာနရဲ့တောင်ပိုင်းစစ်ဒေသကဒီနေ့မှထုတ်ပြန်ပါတယ်စစ်ကောင်စီတပ်ရဲ့လက်နက်ကြီးပြစ်ခတ်မှုကြောင့်ပဲခူးတိုင်းရေတာရှည်မြို့နယ်နဲ့ဖြူးမြို့နယ်ကအမျိုးသမီး2ဦးသေဆုံးပြီးမွန်ပြည်နယ်တထုံမြို့နယ်မှာတော့စစ်ကောင်စီတပ်သားတွေကအရသာလူငယ်နှစ်ဦးကိုပြစ်ခတ်ဖမ်းဆီးရမှာတဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒီအပြင်စစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သူ62ဦးထိရှိနေတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပဲခူးတိုင်းရေတာရှည်မြို့နယ်မှာတော့စစ်ကောင်စီတပ်ကဒေသခံတွေကိုဖမ်းဆီးတာနဲ့လက်နက်ကြီးပြစ်ခတ်တာတွေဒီနေ့ထိဆက်ရှိနေတယ်လို့ရေတာရှည်ဒေသခံတဦးက RFI ကိုပြောပါတယ်။ RFI ကပြုစုထားတဲ့စင်ရစစ်ကောင်စီတပ်ရဲ့လေကြောင်းနဲ့လက်နက်ကြီးကြောင့်2024ခုနှစ်ဇန်နဝါရီလကနေမေလအထိ5လအတွင်းမှာသေဆုံးသူ662ဦးရှိခဲ့ပြီးဒဏ်ရသူ1492ဦးထိရှိခဲ့ပါတယ်ရှင်။မြင်းချံမြို့နယ်ခင်မကန်ရွာတဲကိုဒီနေ့နေ့လယ်ပိုင်းမှာစစ်ကောင်စီတပ်က လက်နက်ကြီးနဲ့ပစ်တဲ့အပြင်စစ်ကြောင်းထုံးဝင်ရောက်လာပြီးဒေသခံတွေကိုတပ်ဖြတ်သွားတယ်လို့ရွာသားတွေကပြောပါတယ်။အနီးနားရွာကဈေးဝယ်လာတဲ့အမျိုးသမီးနှစ်ဦးကစစ်ကြောင်းနဲ့တိုးပြီးပစ်သက်ခံခဲ့ရတယ်လို့ရွာထဲမှာရေချိုးနေတဲ့အသက်50နှစ်အရွယ်အမျိုးသမီးတစ်ယောက်ဟာလည်းလက်နက်ကြီးထိမှန်သေဆုံးသွားတယ်လို့ရွာခံတအူးကRFကိုပြောပါတယ်။စစ်ကြောင်း၃ကြောင်းနဲ့ရွာတွေကိုစစ်ကြောင် Suvare. Dinet Rin in a Patalo, don't get a yabo, Sikansi, Piokunya Durisigo, Arafega, Fonsa, Mimi and Kevin May, Longwa, La Campisura, Mishibaushi. Trene go to Sabigerawa. The Senna Sakonsa say, Duria by Gala, a chain halajo, a dreamer. Sikansi, Taye, Lijang, Takamurija. A yata, neyajo, they song heavy, dinimale, lejang takamuri, sashini bare, dijang, sopova, timbia tavare
ship. Just say Nasakon, sissing ye, the job yampilare, John Lago, Manganibido, a gula set ၂၂၈ဦးတန်ရာရခဲ့တယ်လို့တန်အနိုင်ငံရေးတိုင်ပင်ခံကော်မတီTPCC ကထုတ်ပြန်ပါတယ်။ဒီခေတ်စက်တင်ဘာလ၅ရက်နဲ့၆ရက်နေ့၂ရက်အတွင်းမှာတင်ဟောရှမ်းပြည်နယ်နမ်ခမ်းဖဲခုံမြို့နယ်တွင်မကွေးတိုင်းမြိုင်မြို့နယ်တို့မှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလီငယ်တွေအပါအဝင်အရပ်သား၃၀နီးပါးသေဆုံးခဲ့ရပါတယ်။ စက်တင်ဘာလ၈ရက်ဒီနေ့မှာလည်းရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့အပါအဝင်မန္တလေးတိုင်းနထိုးကြီးနယ်မြင်းချံမြို့နယ်တွေထဲမှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဆက်ရှိနေတာပါ။နထိုးကြီးမြို့နယ်ကအင်ချင်900နီးပါးရှိတဲ့ဇူရက်ကုံရွာတဲကိုဒီနေ့မနက်အစောပိုင်းမှာဘုံကျဲခံရလို့အဆောက်အုံတချို့ထိခိုက်ပျက်စီးသွားတယ်လို့ရွာခံတောက်ကအရက်ဖီကိုအခုလိုပြောပြပါတယ်။ဒီမှာရှင်မင်းတို့
အလားတူပဲဒီနေ့မနက်စောပိုင်းမှာလာရှုံမြို့အမှတ်12ရပ်ကအာကစားကွင်းနဲ့စေဖာစကိုင်းဟိုတယ်တွေကိုစစ်ကောင်စီတပ်ကလေကျောင်းကနေပုံကျဲတိုက်ခိုက်ခဲ့လို့အဆောက်အုံတချို့ထိခိုက်ပျက်စီးသွားတယ်လို့လည်းမြို့ကန်တွေကပြောပါတယ်။
စစ်ကောင်စီတပ်ဟာဒေသခံပြည်သူလူထုတွေထွက်ပြေးတဲ့အချိန်မရအောင်လေကျောင်းတိုက်ခိုက်တာတွေကိုမနက်အစောပိုင်းမှာလှုပ်လှိရှိတယ်လို့စစ်ကောင်စီရဲ့ဝင်ငွေရလန်တဲ့လူခွင့်ရေချိုးဖောက်မှုတွေကိုလီလာဆောက်ကြည့်နေတဲ့သွေးစုံဝေဖြတ်တောက်ရေးအဖွဲ့တာဝန်ရှိသူကိုမိုက်ကလည်း RFA ကိုပြောပါတယ်။သူတို့ရဲ့ဒီလေကျောင်းတိုက်ခိုက်မှုပြုလုပ်တဲ့ပုံစံနေတဲ့မှာဆိုလို့ရှင်လေသူတို့ဒီမနက်အ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတင်းယူထားတဲ့နယ်မြေတွေပြန်လည်ရရှိဖို့လိုအပ်တာတွေကိုတုံ့ပြန်ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်အရက်သားတွေအစုလိုက်ပြောင်းလိုက်တိုက်ဆုံရတဲ့အခုလိုလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ဖြစ်လာတာပါဒီအခြေအနေတွေနဲ့ပတ်သက်လို့တုံ့ပြန်ကြရနိုင်ဖို့စစ်ကောင်စီပြောခွင့်ရသူဖို့ချုပ်စုံမင်းထွန်းစီကိုအာရဖီကတက်လက်ဖုန်းနဲ့ဆက်
ရဲ့နဂါကအရေးယူဖို့နဲ့စစ်ကောင်စီတန်းတင်ပို့နေတဲ့လီယန်စီတွေကိုဖျက်တောက်ဖို့တောင်းဆိုထားကြပါတယ်ခင်ဗျာကျွန်တော်စောဖို့ကွာပါအာရဖီကဆက်လက်ထုတ်လင်းနေပါတယ်ပြင်ပဆောင်းပါရှင်ဆိုပြီးနှစ်ပတ်တစ်ချိန်တင်ဆက်နေတဲ့ဆိုပြီးမပြောချင်မှုအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဟုတ်ကဲ့ပါဆရာဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်ရှင်
ရှင်တော့ရွာမှာပဲနေတာဘဲမှမရောက်ဘူးဘဲမှမရောက်တော့ဘာမှမသိဘူးသတင်းတွေဖတ်ပြီးကိုရွာတော့အေးစေးအခြားရက်တွေကတော့တော်လေးချိန်နေစိုးနေပြီထင်တာရန်ကုန်ကဘုံတွေပေါက်တဲ့သတင်းတွေခဏခဏတွေ့ရတော့ရန်ကုန်ဟာဘက်ကဒလူများဖြစ်နေပြီလားအာဖဂန်နစ္စတန်လူများလားပေါ့ ဆိုရင်ပြီးတော့ရန်ကုန်တက်ဖို့ပြောနေအနီးနားမြို့တော့မှမသွားရဘူးဆိုင်ကယ်တွေအရန်ဖမ်းတာဟုတ်ရွာသားမှမှန်းသိရင်ပို့တော့မှဖမ်းသေးတယ်အဲ့တော့ရန်ကုန်ဆိုရင်ပြီးရန်ကုန်ကလူတွေကိုဖုံးဆက်လှမ်းမိရသေးတယ်အစဉ်ပြေရလားအခြေအနေဆိုးသလားဆိုတော့ဘာဖြစ်လို့တော့ဆိုပြီးပြန်မေးခံရသေးတယ်အခုရန်ကုန်ရောက်တော့လေဒီတိုင်းပါပဲလူတွေကစားစားတောက်တောက်သွားသားနောက်နောက်ပဲဘာမှတိတ်မထူးဆန်းသလိုပဲဟိုနာဘုံပေါင်ရင်ဒီနာကပတ်သွားဒီနာဘုံပေါင်ရင်ဟိုဘက်ကသွားအခုနောက်ပိုင်းဆိုဘုံပေါက်တဲ့တင်းတော့မှတင်းဌာနတွေမြည်ကြတော့လူတွေကလည်းစိတ်ဝင်စားကြတော့လို့ဖြစ်မယ်မန်လေးလည်းအဲ့လိုပဲဟိုနေရာရှော့တိုက်ဒုံးတွေကြဘုံတွေပေါက်တော့အခြားဒေသလူတွေကစိုးရိမ်ကြတာမန်လေးအစဉ်ပြေလားတိုက်ပွဲတွေမစသေးဘူးလားဆိုပြီးတိုက်ပွဲမဖြစ်မှစိုးရိမ်ပြီးလှမ်းမိကြသေးတယ်မန်လေးကလူတွေရဖြစ်အကျိုးဆိုသိတော့မသိဘူးအရင်လိုစီစီကားကားပဲတဲ့နေ့စဉ်နဲ့မြဘုံတွေပေါက်တိုက်ပွဲတွေဖြစ်လက်နက်ကြီးကြအလင်းနဲ့လာပြစ်ဆိုတဲ့တင်းတွေကရိုးသွားရှာပြီစိတ်ဝင်စားကြတော့ပစံရှိတဲ့လူတွေကရွှေစည်းဘလောက်ဖြစ်ပြီးလဲကားစည်းဘလောက်လဲဘယ်နာမြေလေးဝယ်ရမလဲဆိုတာပဲစိတ်ဝင်စားကြတော့တယ်။ဘာလို့လဲဆိုတော့အချိန်နဲ့ကဘာမှမသိတော့လက်ထက်ဘသူမှပစံမထားကျင်ကြဘူးလေ။ပစံလေးနည်းနည်းရှိရင်ကိုစိုးရိမ်နေရပြီ။တခိုးခိုးမှဓညာတိုက်မှာကိုစိုးရိမ်လို့မဟုတ်ဘူး။ရှိတဲ့ငွေလေးနဲ့မနေ့ကဝယ်ထားတဲ့ပစ္စည်းနောက်နေ့ဝယ်လို့မရတော့မှစိုးရိမ်ကြတာ။အငွေ့ပြန်သွားမှစိုးရိမ်တာပေါ့လေ။ကျွန်တော်တို့ရွာဝက်တွေရောင်းနေလို့ရတဲ့ငွေလေးနဲ့မြို့တက်လာတာ။ကိုပစံနဲ့ကိုအိတ်လို့မပြောဘူး။ငါပစံတခုခုဝယ်မှတခုခုစားမှနောက်ဆိုဝယ်နိုင်စားနိုင်တော့မှမဟုတ်ဘူးဆိုပြီးရန်ကုန်ရောက်တော့ဟော့ပေါ်လေးဝင်စားရတယ်။အရင်ကဆိုဟော့ပေါ်တစ်ခါစား1000ကျော်ပဲပေးရတာ။အခုများတော့3000ကျော်4000ဒါတော့မှတာမန်ဆိုင်လေးပဲ။ပြီးတော့ရှိတဲ့ပစံလေးနဲ့ဖုံးလေးဝယ်အဝတ်စားလေးဝယ်ပစံကပုံနေပြန်ဘာဝယ်ရမှန်းမသိတာနဲ့အရက်ပလင်းတွေဝယ်ရတယ်။ဘာလို့လဲဆိုတော့အရင်ကဒပလင်း1000ကျော်ပဲပေးရတယ်ရက်လေးပဲ။အခုများဆို9000 8000ဆိုပဲ။အဲ့တော့ဈေးတန်တဲ့နိုင်ငံခြားအရက်လေးတွေဝယ်ထားရတယ်။ဈေးတန်မှာပြန်ထုတ်ရောင်းရမယ်လေ။အဲ့လိုနဲ့ရှိတဲ့ငွေလေးကုန်သွားမှာပဲအဲ့လိုပြောတော့တယ်ရန်ကုန်တို့မန်းလေးတို့စီကားနေရလဲအဲ့လိုပဲနေမှာပေါ့လူတွေကလက်ထဲငွေရှိနေတော့နောက်နေ့ဈေးတက်မဲ့အတူတူအခုတွေကစားထားတောက်ထားမှာနောက်ဆိုစားနိုင်တောက်နိုင်မှုမသေးကြတော့ဘူးမို့လားအဲ့လိုနဲ့ပဲအယောင်ဝယ်တွေကောင်းလူတွေစီကားနေကြတာထင်တာပဲမရှိတဲ့သူများကြတော့လဲဘလောက်ရတဲ့အလုပ်ပဲဖြစ်ဖြစ်ဝင်လုံနေကြရတယ်အရင်ကမိသားစုမှာတယောက်ပဲလုံရင်ကိုစားလို့ရသေးတယ်အခုတော့တမိသားစုလုံးထွက်လို့မှထမင်းဝါတော့တယ်ဘယ်နာစီပေးနေလဲဆိုလဲပြေးလိုက်ဘယ်နာထမင်းတို့ဝင်နေလဲဆိုလဲပြေးလိုက်အကုန်လုံးကပြေးလိုက်တန်းစီလိုက်နေပဲခြားခြားလဲကုန်တယ်။အဲ့တော့အရင်လိုအိမ်နဲ့အေးစေးနေလို့မရတော့ဘူး။ဒီလိုနဲ့မြို့ပေါ်မှာလူတွေစီကားနေတော့တာပဲ။ဒီကြားထဲဘယ်တော့စင်မူတန်းလာခေါ်မလဲဘယ်တော့လုံခြုံရေးကင်းဆောင်ခိုင်းမလဲရလဲစိတ်ပူရသေးတယ်။ဒါပေမဲ့စားဝတ်နေရတာရှိနေသေးတော့လဲလာမယ်ပြေးပြေးတွေ့လိုက်ကြတာပဲ။အဲ့လိုနဲ့မြို့ကြီးပြာကြီးတွေမှာလဲသူ့ဟာနဲ့သူ့အဆင်ပြေသလိုနေထိုင်ကြရတယ်။ရွာနေတဲ့သူတွေကလဲရွာမှာသူ့ဟာနဲ့သူ့အဆင်ပြေသလိုနေကြတာပဲ။အဲတနေရာနဲ့တနေရာများသွားမယ်လို့စိတ်မကူလိုက်နဲ့စိတ်ညစ်သွားမယ်။ကျွန်တော်လည်းဒီရက်ပိုင်းရွာနဲ့မြို့နဲ့ရန်ကုန်နဲ့တွားလိုက်ပြန်လိုက်လုံနေတော့တိတာပေါ့လေ။မှတ်ပုံတွေမပါရင်ဘဲမှတွားလို့မရဘူး။မှတ်ပုံတွေပါပြန်ရင်လည်းစမတ်ကတ်ဆိုတာလိုတဲ့နေရာလိုပြန်နေ။မှတ်ပုံတွေနောက်မှ17မြင်းဆောင်တို့9မြင်းဆောင်တို့ဆိုဂိတ်မှာအကြာကြီးရစ်ပြီပဲ။တခါတလေဂိတ်မှာကြံခဲ့တဲ့လူတွေလည်းရှိတာပဲ။ဟိုရက်ကရန်ကုန်ကိုတတ်တာလမ်းမှာဂိတ်ရှိခုလောက်ဖြစ်ရတယ်။ဂိတ်တိုင်းရစ်တာကြီးပဲ။မှတ်ပုံတွေနဲ့ရုံနဲ့မတူလို့မှတ်ပုံတွေကအသက်ကျော်လို့စမတ်ကတ်မပါလို့မင်းကလေးတွေဆိုရင်လည်းပြည်တီတီလို့ဘယ်သွားမလို့လဲရီးစားနဲ့သွားတွေ့တာလားဆိုပြီးမေးဂိတ်တိုင်းလူလိုကရက်တွေမူအရင်ခင်နဲ့ရှင်လာတော့မဟုတ်ပါဘူးအရင်ခင်လိုမျိုးလူကုန်တိတ်ခါရှိရှိမနေရတော့ဘူးရက်ကော့တွေကလူမိုက်တွေအမှုသမားတွေကိုအောက်ကျိုးပြီးဟုတ်ကဲ့ပါဆရာဟုတ်ကဲ့ပါဆရာဆိုပြီးမပြုံးညင်လည်းပြုံးပြီးဆက်ဆံနေရတယ်မဲ့ပုံနေစစ်ပြီးကားပေါ်ပြန်တက်တော့ပါလာတဲ့အတော်ကြီးတယောက်ကတဘုံတွေကလည်းလာစရာရှိမြန်မြန်လာတာမဟုတ်ဘူးဒီကောင်တွေကြောက်တာတဘုံပဲရှိတယ်ဆိုပြီးပြောတော့ကားဆရာလှမ်းတာတယ်တဘုံမလာရင်ဟိုကကြားသွားလို့အဖမ်းခံနေရအောင်မေးအခြေအနေကတော့အကျန်းဖက်ပါတယ်ဆိုတော့သဘုံကိုတော့မှတန်းတနေရတဲ့အခြေအနေဖြစ်နေပြီ
။ဒီစီစဉ်ရဆောင်းမရှင်ရဲ့မူရဲ့အဘော်တာဖြစ်ပါတယ်ရှင်။ RFA ရဲ့ညာပိုင်းစီစဉ်တွေကိုဒီမှာပဲရန်နာပါရစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေရှင်။Radio Free Asia.